အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရေးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်မှာတပ်ဆွဲထားတဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်ထဲမှာဘယ်လိုသေဆုံးသွားတယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒီကနေ့သေဆုံးသွားတဲ့တယောက်နဲ့ဆိုရင်အာဖဂန်မှာတာဝန်ထမ်းဆောင်ရင်သေဆုံးသွားတဲ့အမေရိကန်စစ်သားစုစုပေါင်းဒီနှစ်ထဲမှာအယောက်20ရှိသွားပါပြီ။တာလီဘန်တွေကတော့သူတို့လက်ချက်လို့သတင်းတောက်တွေကိုကြီးညာချက်ပေးပို့ပါတယ်။မငြိမ်မသက်ဖြစ်နေတဲ့ခွန်ဒူးစ်နယ်ထဲမှာတာလီဘန်တွေရှိတဲ့နေရာပေါ်ပူးတွဲစစ်ဆင်ရေးလုပ်မဲ့အာဖဂန်နဲ့အမေရိကန်တွေအပေါ်ကားဘုံထောင်တိုက်ခိုက်ခဲ့တယ်လို့တာလီဘန်တွေကဆိုပါတယ်။သေဆုံးသွားတယ်လို့ဆိုတဲ့အမေရိကန်စစ်သားရဲ့ကိုပိုင်နံပါတ်ပါတဲ့ဆွဲပြားနဲ့သွေးစွန်းနေတဲ့ယူနီဖောင်းဓာတ်ပုံတွေကိုလည်းတာလီဘန်တွေကထုတ်ပြန်ခဲ့ပါတယ်။ချာဒါရာခရိုင်နေရာအများစုကိုတာလီဘန်တွေကထိန်းချုပ်ထားတာဖြစ်ပါတယ်။ဘုံကွဲမှုအတွင်းမှာအမေရိကန်စစ်သားတယောက်နဲ့အာဖဂန်ကွန်မန်ဒိုတယောက်လည်းအပြင်းထန်ထဏ်ရာရသွားတယ်လို့တာလီဘန်တို့ကဆိုပါတယ်။အခုလိုတာလီဘန်တွေရဲ့ထုတ်ပြန်ပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါတယ်။